နိုင်ငံတကာအချို့မှာမိုးသီးထန်စွာရွာပြီးတော့ရေကြီးရေလွှမ်းမှုတွေဖြစ်နေတာပါအခုနောက်ဆုံးဒီပဲခူးတိုင်းတွေကမြို့တချို့နဲ့ငွေပြင်းနဲ့ဘီလင်းမြို့ဘက်မှာတော်တော်လေးအခြေအနေဆုံးနေပါတယ်ပဲခူးတိုင်းတွေကပဲခူးမြို့မတောင်မြို့ရွှေချင်းမြို့တွေမှာတောက်ဆောင်နေတော့ကစိုးရိမ်ရေအမှတ်အချက်မှရှိနေပြီးတော့ရေကြီးရေလွှမ်းမှုတွေကြောင့်ဒေသကတော်တော်များများဟာဓမ္မယုံတွေမိုးလုံးလေလုံးအကစားခံမှုတွေဖုံ ဆိုရကထောက်ပံ့ကူညီမှုတွေပေးနေတယ်လို့ဆိုရကလည်းထောက်ပြပါတယ်။ဘကုန်းတိုင်းမြောက်ပိုင်းဒီရေဘဲဒုက္ခတွေဟာတပေါင်းကျော်ရှိနေပါတယ်။မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနရဲ့တောက်ချာနေ့သတင်းထောက်ပြချက်အရနောက်နှစ်ရက်လောက်ဆက်ပြီးတော့ပိုအားကောင်းတဲ့မိုးဆက်ရွာသွန်းနိုင်တာကြောင့်ဆွေးရင်ရေအနှံ့အထက်ဆက်မြက်တက်နိုင်တယ်လို့အစိုးရရဲ့သတင်းထောက်ပြချက်မှာဖော်ပြထားပါတယ်။ဒါကြောင့်တဘာဝဘေးရန်ဒီအကျိုးတင်ပြင်ဆင်မှုတွေကိုအရင်အမြတ်တောင်းပြန်ဆောင်ရွက်နိုင်ဖို့တက်ဆောင်ရအစိုးရအဖွဲ့တွေအစိုးရပြည်သူတွေနဲ့ဒီပူးပေါင်းဆောင်ရွက်နေတယ်လို့လည်းပြောပါရယ်။အမျိုးသားတဘာဝဘေးရန်ဒီဆိုင်ရာစီမံခန့်ခွဲမှုကော်မတီဒုဥက္ကဋ္ဌလည်းဖြစ်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်နယ်ကြီးများခြားခြားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးလည်းဖြစ်တဲ့ဒေါက်တာဝင်းကျက်အေးလည်းစောင့်ကြနေတော့ကဘကိုးကရေးပေးအခြေအနေကိုတွေ့ကြည့်ပြီးတော့မှထောက်ပံ့ကူညီမှုတွေပေးခဲ့တယ်လို့တရင်မှာဖော်ပြပါရယ်။မွန်ပြည်နယ်ဒီလင်းမြို့ဘက်မှာဆိုလေရန်တွေရေကြော်နေတဲ့အတွက်လက်ပံဆက်သွေးပိုင်းမှာအခက်အခဲရှိနေပါတယ်။ကရင်ပြည်နယ်ကမြို့တချို့လည်းပြီးခဲ့တဲ့ဒရင်ဘက်ကွန်ပိုင်းကဆားလို့ရေမြုပ်နေပါတယ်။တံလွေမြေရေကြီးမှုကြောင့်ထပ်အမျိုးရက်ွက်တချို့ကလည်းရေထွားနေပါတယ်။အခုဆိုရင်မော်လမြိုင်ဖန်အန်းလမ်း၊ရန်ကုန်ဖန်အန်းလမ်းတွေကိုပိတ်ထားရတယ်လို့ဒေသခံတွေက VOA မြန်မာပိုင်းကိုပြောပါရရှင်။